မေရိကန်နိုင်ငံသားရေးဌာနရဲ့ International Visitors Leadership အစီအစဉ်အရအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ Federal Snick ကိုလေ့လာဆွေးနွေးဖို့မြမလွှတ်တော်ကိုယ်စားလှယ်အဖွဲ့ဒီ Washington DC မြို့တော်ကိုရောက်နေပါတယ်။အမေရိကန်အစိုးရအနေနဲ့လွှတ်တော်အတွင်ပြည်တွင်းနိုင်ငံရေးပြည်ပခါတွေကိုဖြည့်ရှင်းကြပုံတွေဥပဒေသစ်ရေးဆွဲပြဋ္ဌာန်းချက်တွေနဲ့ပတ်သက်လို့သဘောထားအမြင်တွေဖလှယ်ဆွေးနွေးကြမှာဖြစ်တဲ့အကြောင်းခရီးစဉ်မှာလိုက်ပါလာတဲ့ရခိုင်လွှတ်တော်အမတ်တဦးက VOA ကိုပြောပါတယ်။အသေးစိတ်ကိုမတ်အင်ဂျင်နိုင်ငံပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီခီးစဉ်ဟာတည်င်းသုံးပတ်ကြာမြင့်မှာဖြစ်ပြီးမြန်မာလွှတ်တော်ကိုယ်စားလှယ်၅ဦးအပါအဝင်တရားလွှတ်တော်ရှေ့နေတဦးချင်းပါတီခေါင်းဆောင်တဦးတည်င်းတော်တဦးစုစုပေါင်း၈ဦးလိုက်ပါလာပါတယ်။ American ပြည်ထောင်စုအနေနဲ့သူတို့ရဲ့ဖွဲ့စည်းပုံခြေခံဥပဒေ Federal Snick တွေနဲ့ပတ်သက်လို့ဒီနှစ်အလယ်ပိုင်းလောက်ကစပြီးမြန်မာလွှတ်တော်ကိုယ်စားလှယ်တွေကိုစင်ဆက်မပြတ်ဖိတ်ခေါ်ဆွေးနွေးနေတာပါ။ဒါအပြင်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေကိစ္စနဲ့ပတ်သက်လို့ American ပြည်ထောင်စုဘက်ကစိတ်ဝင်တစားစောင့်ကြည့်နေတယ်လို့လည်းမြမအရေးလေ့လာသူတွေကပြောပါရယ် American ပြည်ထောင်စုကိုပထမဆုံးချိန်ရောက်ရှိလာတဲ့ချိန် Washington DC မြို့တော်ကိုကြည့်ပြီးပြည်သူတွေအပန်းဖြေလေ့လာနိုင်အောင်စနစ်တကျတိစောက်ထားတာတွေကိုသဘောကျမိတယ်လို့ခီးစင်မှာပါဝင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်မတ်ဖြူဖြူတင်းကပြောပါရယ
်အဓိကအဖြစ်ပါလဲဆိုတော့တို့တို့ဒီမှာလှုပ်ထားခိုင်းထားတာဒီပြည်သူလူထုတွေကိုအဓိကရည်ရွယ်ပြီးတော့ပြည်သူလူထုလေးလာလို့ရအောင်အဓိကအဖြစ်ပြတိုက်တွေလှုပ်ထားတာတွေနောက်ပြီးတော့ဒီနေရာကြဲကြဲဝန်းဝန်းနဲ့အားလုံးကဟိုတက်တောင်းတတဖြစ်ဖို့အတွက်ကိုခေအဆက်ဆက်ကအစိုးရရာတွေနေပြီးတော့လှုပ်ဆောင်လာတာတွေ့ရတဲ့အတွက်ကိုကျွန်တော်တို့လေးလာစရာလေးလည်းအများကြီးပဲဒီတိုင်းပြည်တစ်ခုအတွက်ပေါ့နော်အဓိကကျွန်တော်တို့ဒီညနေဆိုလို့ရှိရင်ဒီ constitution နဲ့ပတ်သက်ပြီးတော့ရေးဆွဲခဲ့တဲ့memorial ပေါ့နော်အဲ့ဒါလေးကိုတွားကြည့်ခဲ့တဲ့အခါကျတော့လေသူတို့ရည်ရွယ်ပြီးတော့နှစ်ပေါင်းများစွာကိုသူတို့ constitution နဲ့ပတ်သက်ပြီးတော့နှစ်ပေါင်းရာနဲ့ချီပြီးတော့အရှိကိုမျှော်မြင်ပြီးတော့ရေးဆွဲထားတာတွေလည်းတွေ့ရတဲ့အခါကျတော့ဟိုကျွန်တော်တို့မြန်မာနိုင်ငံအတွက်ကတော့တကယ်ကိုလေးလာလို့မကုန်နိုင်ဘူးလို့ကျွန်တော်ထင်ပါတယ
်ရခိုင်တိုင်းသားများတွတ်တဲ့ရေးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကလည်း American ပြည်ထောင်စုရဲ့နိုင်ငံသားဆိုင်ရာဥပဒေလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေကိုတက်နိုင်သလောက်လေ့လာဖို့ရည်ရွယ်ထားတယ်လို့ VOE ကပြောပါတယ်
American ပြည်ထောင်စုမှာလေဒီလိုဟိုတစ်ဖက်နိုင်ငံတွေကဝင်ရောက်နေတဲ့ကိစ္စတွေအတွက်ဒီ American ပြည်ထောင်စုရဲ့တာဝန်ရှိတဲ့လူတွေကဥပဒေနဲ့အညီဘလို့ဘလို့ဆောင်ရွက်မယ်ဆိုတာဟိုကုန်ခဲသောမကြာသေးခင်နှင်းများတွေကပြောစံနေကျွန်တော်တို့ကြားရတယ်ဖတ်ရတယ်သတင်းစာတွေမှာလည်းကျွန်တော်တို့တွေ့လိုက်ရတဲ့အတွက်သူတို့အနေနဲ့နိုင်ငံတစ်ခုဒီကဘာပေါ်မှာဟုတ်လားအလွန်တရာဟိုအောင်မြင်နေတဲ့နိုင်ငံကြီးတစ်ခုရဲ့ဥပဒေဒီမှာဘလို့ကဘာကလက်ခံနေအောင်ဘလူးဖြင်းရှင်းပေးသလဲကျွန်တော်တို့အနေနဲ့ကောဒီပြဿနာတွေကိုဘလူးဒီအတုနမူနာယူပြီးတော့ကျွန်တော်တို့ဘလူးဖြင်းရှင်းပေးနိုင်မလဲဆိုတော့ဒါ knowledge တွေပေါ့ဒါပညာရည်တွေပေါ့အသိတွေပေါ့ကျွန်တော်အနေနဲ့လေ့လာသင်ယူရှင်တဲ့အတွက်တန်ဖိုးထားပြီးတော့ရောက်ရတဲ့ကိစ္စဖြစ်ပါတယ်ခ
ါဒီခီးစဉ်အတွင်းမှာ American ပြည်ထောင်စုရဲ့ဖွဲ့စည်းပုံပြင်ဆင်ခဲ့တဲ့အပိုင်းတွေကိုအဓိကထားလေ့လာမှာဖြစ်ပြီးအခြားပြည်နယ်တွေရဲ့အုပ်ချုပ်ပုံတွေကိုလည်းတွားရောက်လေ့လာမှာဖြစ်တယ်လို့မြန်မာလွှတ်တော်ကိုယ်စားလှယ်တွေကပြောပါရရှင်